ကုန်စည်တင်ပို့ပြီးတော့6လအတွင်းပြည်တွင်းပန်စည်ရင်းတွေကိုနိုင်ငံခြားငွေတွေရောက်မလာတဲ့ကုမ္ပဏီတရာ50နှစ်ခုကိုဗဟိုဘဏ်ကအမည်မဲ့စည်ရင်းထည့်သွင်းလိုက်ပါတယ်ဒီလိုအမည်မဲ့စည်ရင်းထည့်သွင်းခံထားရတဲ့ကုမ္ပဏီတွေဘက်ကတော့နောက်ကြောင်းပြန်ပြီးတော့နှစ်ကာလကြာတော့ငါရခဲ့တဲ့နိုင်ငံခြားငွေတွေပေါ်မှာပြဋ္ဌာန်းတာကမဖြစ်သင့်ဘူးဆိုပြီးတုံ့ပြန်ကြပါတယ်ရန်ကုန်က လအတွင်းသူတို့ရဲ့ဘဏ်စည်းနှဲကိုနိုင်ငံခြားသုံးငွေဝင်ရောက်ရမယ်လို့တည်ဆဲနိုင်ငံခြားသုံးငွေစီမံခန့်ခွဲမှုဥပဒေမှာပါရှိပါတယ်။ပြီးခဲ့တဲ့2016 2019 2018ခုနှစ်တွေတုန်းကပို့ကုန်တင်ပို့ခဲ့တဲ့လုပ်ငန်းရှင်တွေကိုဘိုးဘဏ်ကခေါ်ယူစီးရင်ရှင်းခဲ့ပြီးအဲ့ဒီထဲကဥပဒေပါပြဋ္ဌာန်းချက်ချိုးဖောက်တဲ့ကုမ္ပဏီတွေကိုအမိမဲစီးရင်ထည့်သွင်းလိုက်တာပါ။အမည်နဲ့စီးထည့်ခံထားရတဲ့ကုမ္ပဏီတစ်ခုကတော့အခုလိုအရေးယူဆောင်ရွက်တာဟာမဖြစ်သင့်ဘူးလို့ပြောပါတယ်
။သူတို့ဆက်ပြီးတော့ action junior တွေကတော့2016 16 17 19အဲ့ဒီနှစ်တွေကိုနောက်ကျောင်းပြန်ပြီးလုပ်တာပါနော်။နောက်ကျောင်းပြန်ပြီးလုပ်တော့ကုမ္ပဏီများစုကလည်းဟိုမဖြေရှင်းနိုင်ဘူးလေ။မဖြေရှင်းနိုင်ဆိုတာဒီဟာတွေကလည်းအရင်ကဒီတိုင်းပဲလုပ်လာနေကြပါဘူး။အမှန်တော့ဖြစ်သင့်တာငကူတော့လည်းအဲ့လိုပဲအများစုကဟိုဒီတိုင်းပဲ export တွေပို့နေကြတာပေါ့နော်။ပို့နေကြတာဖြစ်တဲ့အတွက်သူတို့အနေနဲ့ဒီလိုမျိုးလုပ်ရှင်နေဆိုလို့ရှိရင်တော့ဘယ်နှစ်ခုနှစ်ဘယ်နှစ်လပိုင်းကဆပြီးတော့ပို့တဲ့ပို့ကုန်မှန်မရဘူးနိုင်ငံသားဝင်ဝင်မှပို့ဝင်ပြုတ်မယ်ဆိုပြီးတော့သူတို့အနေနဲ့ဖြစ်တဲ့တာပေါ့နော
်နှစ်ကာလကြာပြီးမှအခုလိုဘိုဘန်အနေနဲ့လှုပ်ဆောင်လိုက်တာဟာပို့ကုန်လုပ်ငန်းတွေအပေါ်အခက်တွေ့စီတယ်လို့ကုန်တယ်တချို့ကလည်းပြောပါတယ်2016 17 18ခုနှစ်တွေတုန်းကပို့ကုန်တင်ပို့ခဲ့ပြီးပြည်တွင်းဘဏ်စီရင်တဲ့နိုင်ငံသားငွေဝင်ရောက်ဖို့ခြံတဲ့ကုမ္ပဏီ158ခုကိုနိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေပုံမှ42ကကြီနဲ့ဘိုးဘဏ်ကအရေးယူထားတာပါ။
ဟိုရှေ့ကဝေဒနရဟာရေလောက်တာအကုန်ကမကမရေးပြီးဘယ်သူမှအကောင်းကျိုးမရှိဘူးနော်။2016 17ဟာလေဆိုတော့ဘယ်လောက်ဝေးနေပြီလဲဆိုတော့
ငွေစည်းဝင်ဖို့ခြံတဲ့ကုမ္ပဏီတွေကိုသူတို့ရဲ့ဘဏ်စီရင်တဲ့နိုင်ငံသားသုံးငွေမပြတ်မကွက်ပြန်လည်ထည့်သွင်းစေဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတွေ့ဆုံဆွေးနွေးရတွေလုပ်ခဲ့တယ်လို့ဘိုးဘန်ကထုတ်ပြန်ထားပါတယ်။ကုမ္ပဏီတွေဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့2021ခုနှစ်နှစ်ကုန်ပိုင်းလောက်မှာအွန်လိုင်းတွေ့ဆုံဆွေးနွေးမှုလုပ်ခဲ့ပြီးအခုလိုအရေးယူတဲ့အခြေအနေထိရောက်ခဲ့တယ်လို့ကုမ္ပဏီတချို့ကပြောပါတယ်။ညှိနှိုင်းဆွေးနွေးမှုတစုံတရာမရှိခဲ့ပဲအခုလိုလုပ်ငန်းတွေအပေါ်အမိမဲစင်းထည့်လိုက်တဲ့အထိအရေးယူတာဟာပြင်းထန်လွန်းတယ်လို့ပို့ကုန်တင်ပို့သူတို့ကလည်းပြောပါတယ်
။ဟိုအတနာခံစားတွေကတော့ကျော်တင်ထားတယ်။တင်ထားပြီးမြဲလေဒီဘက်ကလက်ခံနိုင်တဲ့အနေအထားမရှိလို့လည်းလောက်တဲ့ကျွန်တော်တို့အမျိုးကြီးကိုလုပ်နေတာဆိုတော့ကျွန်တော်တို့လည်းအခွန်ကောက်ရှင်တဲ့သူတွေကောက်လိုက်ပေါ့ဒီကုမ္ပဏီကိုဘယ်လိုလုပ်ရတော့လဲနည်းနည်းရှင်းနိုင်လို့ရှင်းတော့
အမည်မဲစီးထည့်သွင်းခံထားတဲ့ကုမ္ပဏီတွေအနေနဲ့လုပ်ငန်းတွေရပ်ထားရပြီးတင်ပို့ဖို့ခြံတဲ့ကုန်ပစ္စည်းတွေလည်းတချို့ကုမ္ပဏီတွေမှာကျန်နေပါသေးတယ်လုပ်ငန်းတွေရပ်ထားတဲ့အထိအရေးယူတာထက်ဂျန်ဝေကောက်ခံပြီးဒီအပေါ်မှာအရေးယူမယ်ဆိုရင်အခုချိန်မှာလုပ်ငန်းတွေရပ်ထားတဲ့ကုမ္ပဏီတရားကျော်အတွက်အဆင်ပြေနိုင်တယ်လို့ကုန်တယ်တူကပြောပါတယ်
ကျွန်တော်တို့ညှိနှိုင်းရတာပါမှမရှိဘူး။ဒီလိုကုမ္ပဏီတွေဆိုပြီးတော့မရှိဘူး။ရှင်းနိုင်ကျွန်တော်တို့အနေနဲ့ဟိုကျွန်တော်ပန်းချက်ချက်တဘောမျိုးသူတို့ပြန်ကောက်ချင်းနေဆိုရင်ကျွန်တော်တို့ဆောင်ပေးလို့ရတယ်။လက်တော့အနေနဲ့ကျွန်တော်တို့ဒေါ်လာတိုင်းကဝင်လည်းမရှိတော့ကျွန်တော်တို့ကတင်းလို့ဘာမှပဲဒေါ်လာမှရှာရရှာပြီးပြန်လို့အဆင်မပြေဘူး
။ပို့ကုန်တင်ပို့သူတွေအနေနဲ့တက်မြတ်ထားတဲ့ကာလအတွင်းမှာပို့ကုန်ရောင်းငွေအားလုံးကိုပြည်တွင်းဘဏ်စင်တဲ့နိုင်ငံခြားသုံးငွေနဲ့ထည့်သွင်းဖို့ပြက်ကွက်မယ်ဆိုရင်နိုင်ငံခြားသုံးငွေစီမံခန့်ခွဲမှုဥပဒေပုံမှ42ကာကြီအရာတနစ်ထက်မပိုတဲ့ထောင်နဲ့ဒါမှမဟုတ်ငွေနဲ့ချမှတ်နိုင်တယ်လို့ပြောင်းထားပါတယ်။မြန်မာနိုင်ငံဘိုးဘန်ကတော့ပုံမှန်42ကကြီနဲ့အခုကုမ္ပဏီ158ခုကိုအမိမဲစရင်သွင်းအရေးယူထားပြီးတော့နောက်ထပ်ပို့ကုန်ရငွေဝင်ရောက်ဖို့ခြံတဲ့ကုမ္ပဏီတွေကိုလည်းဆက်ပြီးအရေးယူဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်ရှင်။